ပါလက်စတိုင်းဆယ်ကျော်သက်လူငယ်တယောက်ကိုဖမ်းဆီးပြီးတော့မိရှုတပ်ဖြတ်ခဲ့ရမှာပါဝင်တယ်လို့မသိငါသူဂျူးလူမျိုး6ယောက်ထဲက3ယောက်ဟာအဲ့ဒီရာဇဝတ်မှုကိုကျူးလွန်ခဲ့တဲ့ကြောင့်ဝန်ခံထွက်ဆိုခဲ့ကြပြီးသူတို့ရဲ့ကျူးလွန်ခဲ့ပုံအစဉ်စဉ်ကိုတာဝန်ရှိသူတွေရဲ့ရှေ့မှာပြန်လည်ပြီးတော့လုပ်ပြခဲ့ကြတယ်လို့အစ္စရေးရဲတပ်ဖွဲ့ကပြောဆိုပါတယ်။16နှစ်အရွယ်မိုဟာမက်အဘူခဒီယာကိုမိရှုတပ်ဖြတ်ခဲ့မှုနဲ့ပတ်သက်ပြီးအုပ်အော်တောင်းရင်ရုပ်ရုပ်တဲတဲဖြစ်နေမှုကိုပပျောက်စေဖို့အတွက်အစ္စရေးတာဝန်ရှိသူတွေကစူးစမ်းစုံစမ်းစစ်ဆေးနေရမှာတင်းလာနေမှာအခုလိုဖော်ထုတ်လိုက်နိုင်တာဖြစ်ပါတယ်။တပ်ဖြတ်မှုဟာအစ္စရေးလူငယ်3ယောက်ကိုပြီးခဲ့တဲ့လအတွင်းတိတ်ဆိတ်ဖမ်းဆီးခေါ်ဆောင်သွားပြီးနောက်တပ်ဖြတ်ခံခဲ့ရတာအလောင်းတွေပဲပြန်တွေ့ခဲ့ရတဲ့ဖြစ်ရပေါ်ဂလေစားချေတာဖြစ်နိုင်တယ်လို့ယုံကြည်ရပါတယ်။တင်းလာနေအတွင်းဂါဇာကမ်းမြောင်ဒေသမှာရှိတဲ့စစ်သွေးကြွတွေဟာအစ္စရေးနိုင်ငံလက်ကိုဒါဇင်နဲ့ချီတဲ့ရော့ကက်ဒုံးကျည်တွေနဲ့ပစ်ခတ်ခဲ့ကြပါတယ်။အဲဒါကြောင့်လေကြောင်းအချက်ပေးဩဝါဒတွေဆွဲနေပြီးအစ္စရေးတပ်ဖွဲ့တွေကိုနေဆက်တျောက်ထပ်မံပြီးတော့ပို့လွှတ်ထားပါတယ်။ညအမောင်တို့ကြားရောက်ပြီးတဲ့နောက်ပိုင်းဂါဇာကမ်းမြောင်ဘက်ခြမ်းကနေအစ္စရေးနိုင်ငံလက်ကိုတနာရီအတွင်းရော့ကက်ဒုံးကျည်ပေါင်း40ပစ်ခတ်ခဲ့တယ်လို့စစ်ဖက်ကပြောပါတယ်။အစ္စရေးကလည်းလေကြောင်းကနေလက်တုံပြန်တိုက်ခတ်ခဲ့ပြီးတော့အဲ့ဒီတိုက်ခတ်မှုအတွင်းသူတို့အဖွဲ့ဝင်6ဦးထက်မနည်းတေဆုံးခဲ့တယ်လို့ဟားမတ်စ်အဖွဲ့ကပြောဆိုပါတယ်ခင်ဗျာ။